ထမဆုံးအချိန်ကျင်းပါတယ်ပြည်အောင်စုညင်းငယ်ညီလာခံကတော့ပြီးဆုံးသွားပြီပေါ့ခင်ဗျာဆရာအနေနဲ့ရောအဲ့ဒီညီလာခံကတိုင်းသားတွေလူလာတဲ့ဖက်ဒရယ်ပြည်အောင်စုပေါ်ပေါက်ကိုလမ်းစာတစ်ခုခုများမြင်တွေ့ရလားခင်ဗျာ
ကျွန်တော်အနေနဲ့တော့မမြင်ဘူးညာနော်ဘာကြောင့်လဲဆိုတော့တစ်ချက်ကအဲ့ဒီပြည်ဆုံးပုံပြည်ဆုံးမီ framework ပေါ့ဗျာနော်အဲ့ဒီကိစ္စပေါ်မှာလည်းကျွန်တော်တို့ကမကြည့်နိုင်ဘူးဗျကျွန်တော်တို့အခြေခံကသုံးပြည်ဆိုင်နည်းနဲ့ပြည်ဆုံးဖို့အခုကလေးဘွင့်လာငါဘွင့်နဲ့ဘွင့်နဲ့လို့လဲဖြစ်နေတယ်ပေါ့ဗျာနော်အဲ့တမတော်ဘက်ကတိတသူတို့ကတပွင့်နေနေသူယူလာတယ်။ဒါကအဲနောက်ဆိုရင်စုံချပေးဖို့ဆိုတဲ့နေရာမှာခက်ခဲဖြစ်နေတဲ့အလားလာမျိုးပဲလို့ဒါကျွန်တော်မြင်တယ်လေ။နောက်တန်းသူယူညီမျှမှုနည်းနည်းကျော့သွားတော့ဗျာ။နောက်ကျွန်တော်တို့ဒီတိုင်းသားတွေဘက်ကတိုင်းသားလက်နက်ကိုင်တွေဘက်ကကြည့်ရင်အားလုံးကတော့20ဖွဲ့တော့ရှိတဲ့အထက်မှာအခုက10ဖွဲ့ပဲပါတယ်ဆိုတော့ဒီ10ဖွဲ့နဲ့ပဲဒီနိုင်လို့ဆောင်သွားမယ်ဆိုရင်ဒါကဘလို့မှမဖြစ်ဆုံးဘူးလေမဖြစ်ဆုံးတဲ့နေရာပေါ်မှာတုံးပြီးလောက်နေတယ်လို့ကျွန်တော်မြင်တယ်။
တိုင်းသားတွေတောက်ဆုပ်ထားတဲ့သုံးပွင့်ဆိုင်ဆိုတာဘလို့ပုံစံမျိုးလဲခင်ဗျာလူကြီးအချိုးစားဘယ်လောက်များရှိလဲခင်ဗျာ
ကျွန်တော်တို့လိုချင်တဲ့သုံးပွင့်ဆိုင်ကတော့အစိုးရရဲ့လူတော်ရဲ့တပ်မတော်ရဲ့တပွင့်ကျွန်တော်တို့တိုင်းသားလက်နက်ကိုင်တွေဘက်ကတပွင့်နိုင်ငံရေးပါတီတွေကတပွင့်အဲ့လိုသုံးပွင့်ဆိုင်ရင်ကကျွန်တော်ကြည့်တွေ့ဖို့လေကျွန်တော်တို့လည်းဒီကိစ္စကိုအတင်းတန်းလန်းလန်းဆွေးနွေးရဖို့လေအဲ့ဒါတော့အရင်ကတည်းကတော့အတူတူယူရမှာပေါ့ဗျာသူတရားစီပဲတစ်ဆက်150စီပဲတစ်ဆက်ပေါ့ဗျာဒါအဲ့တော့ရပ်ပြဿနာမဟုတ်ဘူးလေကျွန်တော်တို့ရဲ့မူလဥဒေဆက်တာအဲ့ဒါလို့နောက်ပြီးတော့မှဒီတိုင်းသားကိုလည်းအနေရှိမှုဗျာတချို့နောက်အဲ့ဒီပါဝင်တဲ့ပါဝင်တဲ့ပညာရှင်တွေစသဖြင့်ပေါ်လာတဲ့ပုဂ္ဂိုလ်တွေလည်းတချို့အနေချင်းအဲ့ဒါလောက်ထိကိုတော့ကျွန်တော်လက်ခံထားတယ်ဗျာ
။လာမယ့်အစိုးရတဲ့လက်ထက်မှာငင်းငင်းကိုဦးစားပေးလုပ်သွားမယ်လို့ဒေါက်ဆန်းစုကြည်ကပြောထားတော့အပြည့်အစားရောလက်မှတ်မထိုးရတဲ့တိုင်းရင်းသားတွေပါဝင်လာဖို့ဘာတွေများလိုအပ်မလဲခင်ဗျ။အ
ဲအဓိကကျွန်တော်တောင်းဆိုတာကနော်အားလုံးပါဝင်ရေးဖြစ်တယ်ဗျာ။အခုကဒီလက်ရှိအစိုးရလက်ထက်ပုံစံက6ဖွဲ့ကိုခြံထားလိုက်တယ်ဗျာ။အဲ့တော့တော့ဖွဲ့ချုပ်ကိုထမ်းထားလိုက်ရင်အဖွဲ့တိုင်းကလည်းသူ့လူမျိုးကိုသူကိုသာပြုတယ်ဗျာ။ပါဝင်တဲ့အဖွဲ့တွေအားလုံးမပါဝင်နိုင်ပဲနဲ့သူ့လူမျိုးကိုလည်းသူ့ကိုစားမသိနိုင်ဘူးဆိုရင်ဒီဖြစ်ချင်းမှုကလည်းပြည်လည်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ပြောရ
။ဒီငင်းငယ်ညီလာခံကြီးမှာအပြည့်ရလက်မှတ်မထိုးရသေးတဲ့အဖွဲ့တွေမပါဝင်တာကဘာကြောင့်လဲခင်ဗျ။အားလုံးမပါဝင်တာတခုတည်းကြောင့်ပဲလားခင်ဗျ။အ
ဲ့ဒီအားလုံးမပါဝင်တဲ့အတွက်ပဲဗျာအဓိကပါပဲ။
ဆရာဒီလိုဆိုရင်တက်မတော်ခေါင်းဆောင်ပိုင်းကပြောထားတာကတိုင်းသားတွေညီညီဆွေးနွေးပွဲမှာပါဝင်လာဖို့ဆိုရင်အပြည့်အစားချုပ်မှာလက်မှတ်အရင်ထိုးရမယ်လို့ပြောထားတော့လေဒါတွေကဆရာတို့အတွက်ကနောက်ဆိုးရလက်ထက်မှာအခက်အခဲများရှိနေလားခင်ဗျာ
ပြည့်အစားချုပ်မှာအားလုံးပါဝင်လက်မှတ်ထိုးဖို့ဆိုရဟာတော့ဟုတ်ပါတယ်ဒါလည်းတော်လက်ထက်ပါလေတိုင်းကျွန်တော်တို့ကနော်ဟိုအားလုံးလက်မှတ်ထိုးဖို့ကျွန်တော်တောင်းဆိုနေတယ်အခုကတော့ဆရာကဟိုဖွဲ့ကိုချန်လိုက်ဒီဖွဲ့ကိုချန်လိုက်6ဖွဲ့ကိုဟိုလက်မှတ်ထိုးဖို့ဆရာကတော့ဘုံတူဖြစ်နေတယ်ဗျာ
ဟုတ်ကဲ့
ကျွန်တော်ကြားနေပါတယ်လေလက်ခံလို့မရဘူးဖြစ်သွားတာ
နောက်အစိုးရတဲ့လက်ထက်မှာတိုင်းသားတွေဘက်ကအဓိကတောင်းဆိုချင်တာကဘာများဖြစ်မလဲခင်ဗျအ
ဓိကတော့ SCD ကိုလက်မှတ်ထိုးရင်တော့ဘယ်ဖို့မှခြံမထားပဲနဲ့เนาะအားလုံးပါဝင်ရေးအဲဒီအားလုံးပါဝင်လာပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးစိတ်လူ့ဘဝကိုတက်တဲ့အခါကျရင်သုံးဆဆိုင်ပုံစံမျိုးနဲ့ဒါတော့ဖြစ်တယ်လို့ကျွန်တော်လည်းအဲ့လိုယက်တည်နေတာ
ဒေါက်ဆန်းစုကြည်ဦးဆောင်နဲ့အစိုးရတဲ့လက်ထက်မှာ NCA လမ်းကြောင်းအတိုင်းဆက်သွားမယ်လို့လည်းပြောထားတော့လေအလုံးပါဝင်ရေးမှုမှာတက်မတော်ရဲ့သဘောထားဆန္ဒကိုစန့်ကျင်ပြီးတော့ဖြစ်လာနိုင်တဲ့အနေအထားများရှိလားခင်ဗျဆရာတို့အနေနဲ့ဘယ်လိုများသဘောထားလဲခင်ဗျအ
ေးကျွန်တော်ကဟိုတစ်ဖက်ကကျွန်တော်နားလည်တယ်လေဒေါက်ဆန်းစုကြည်အနေနဲ့တကယ်ပြည်ဆောင်ကျွန်တော်တို့အလုံးဟိုဖွဲ့အလုံးပါဝင်တဲ့ပုံစံမျိုးကိုလည်းသူလိုလားတယ်သူလက်ခံတယ်နောက်အလုံးပါဝင်မှလည်းတကယ်စစ်မှန်တဲ့ညီချင်းကြီးကိုတည်ဆောက်နိုင်မယ်ဆိုတဲ့ဟာကိုလည်းသူနားလည်တယ်လို့ကျွန်တော်မြင်နေတယ်ဒါပေမဲ့အဲ့ဒါလို့လုပ်နိုင်ဖို့ဆိုတဲ့နေရာမှာတက်မတော်ဘက်ကဒီလောလောဆယ်ပေါ့ဗျာအထောက်ရှိတွဲမှုကြီးကဟိုတက်မတော်ဆိုတာသူကောင်းကောင်းမပိုင်းနေသူဒီနိုင်ငံကြီးရဲ့သူအာဏာတွေညှပ်ရထားတာကိုဗျာ
ဟုတ်ကဲ့
တက်မတော်နဲ့ကြီးလင်အောင်သူကတော့ကြီးနိုင်တဲ့ပြည်ဒီလိုမှာအဲ့နပေါ်နားလည်းမှုပေါ်မှာမလုံဆုံးတော့ရမယ်ဆိုတဲ့ဟိုအနေအထားရှိတော့သူကတက်မတော်နဲ့ကြီးနိုင်နေဖြစ်တယ်ကျွန်တော်အဲ့လိုနားလေ
ဒီတက်မတော်ဘက်ကအနေထားကိုကြည့်ရတာလောလောဆယ်ရပါလိမ့်တန်ဘလောင်အဖွဲ့ကိုညီငယ်ဆွေးနွေးပွဲမှာပါဝင်လာဖို့လူလာရဲ့သဘောတော့ရှိတာပါခင်ဗျာကိုကန်းနဲ့အေအေကိုတော့ကြားတော့နေသူကမလိုလားတဲ့အခြေအနေလေးရှိနေတော့ဆရာရဲ့ဒါကအစိုးရတက်ကရောဆရာဘလူကန်တဲ့တင်တယ်လို့ဆရာများထင်လဲခင်ဗျာ
အဲဒါတော့နီလန်တော့ရှားဦးမှာပေါ့ဗျာနော်ဟိုတန်ဘလောင်ဆိုတာလည်းသူ့မျိုးကိုသူကိုယ်စားကြည့်တာပဲဟိုတသက်ကပြန်ပြောမယ်ဆိုရင်ကိုကန်တို့အဲ့ဒီအေအေလူဆိုတာလည်းသူ့မျိုးကိုသူကိုယ်စားကြည့်တာပဲဗျာနော် သူတို့ကိုခြံထားလို့လေဟိုခြံထားလိုက်မှဆိုရင်ဒါတော့ပြီးမဟုတ်ဘူးကြာအဲ့တော့သဘောကြည့်လို့ဆိုရင်သူတို့ဒီနေဘာမှမဖြစ်နော်တစ်ခါကဟိုအတိတ်ကပฏิပခတွေဘယ်လောက်ပဲရှိရှိဒါတွေကိုနားလည်ဆွတ်လို့ပြီးတော့မှအားလုံးပါဝင်ဘူးအဲ့လိုသဘောထားကြည့်လို့တော့လို့လည်းသူကျွန်တော်မြင်ရ
နောက်ဆိုရတဲ့လက်ထက်မှာငင်းငင်းဆွနေပွဲလက်မှတ်ထိုးမဲ့ကိစ္စတွေမှာကြတော့ UNFC အနေထားနဲ့ဆရာတို့သွားမလားတိုင်းသားတွေတဖွဲ့ချင်းရဆရာတို့ဆွနေမဲ့သဘောများရှိလဲဆရာဘယ်လိုများအဲ့ဒီပုံစံလေးကိုရှင်းပြလို့ရမလားခင်ဗျဟ
ောကျွန်တော်တို့ကတော့ရှိတဲ့ပုံစံကနော်လောလောဆယ်ကတော့ UNFC အနေနဲ့စူးစူးစီးစီးနဲ့ရည်တော်မလဲအဲ့ဒီမှာကျန်တဲ့တချို့ဖွဲ့တွေ UNFC ပုံပဲမဟုတ်ဘူးလေမဟုတ်တဲ့ဖွဲ့တွေလည်းကျွန်တော်လက်တွဲပြီးတော့အလုပ်ပါဘူးကြီးကိုကျွန်တော်ချိန်ပန်းသွားမှာပါ
ဒီဝါတော့ကျွန်တော်တခြားအဖွဲ့မိုင်းလာအဖွဲ့တွေရောပါဝင်လာဖို့ဆရာတို့ဘက်ကညီနိုင်ဆွေးနွေးဖို့ပဲရှိလားခင်ဗျာ
အဲကျွန်တော်ညီနိုင်နေပါတယ်အဲတို့နဲ့ကျွန်တော်နဲ့လည်းမားလည်းမှုအများရှိပါတယ
်နောက်ဆိုရတဲ့လက်ထက်မှာညီငယ်ဆွေးနွေးပွဲတွေကိုမကြာမကြာကျင်းပသွားပြီးတော့၃နှစ်နဲ့၅နှစ်အတွင်းမှာအပြီးကျင်းပသွားဖို့ဆိုပြီးမှဝင်းကြီးဦးအောင်မင်းကညီငယ်ညီလာခံမှာဆွေးနွေးခဲ့တာကိုလည်းတွေ့ရပါတယ်ခင်ဗျာဒီအခြေအနေကအမှန်ပဲလက်တွေ့အကျတဲ့အခြေအနေများဖြစ်လာနိုင်တဲ့အနေအထားများရှိလားခင်ဗျာ
ဒါကတော့ဒါဆွေးနွေးမှုအပေါ်မှာလည်းဒီလေသဘောကြည့်ရမယ်သဘောထားမှန်ကန်မယ်ဆိုရင်ဒါပြီးနေတော့ဘောဗျာကျွန်တော်တို့ကအခြေဟိုဆက်နေပြီးတော့ဆွေးတော့ဘူးလို့မလို့အပ်ပါဘူးတကယ်သဘောထားမှန်တဲ့အနေမှာပေါ့ဗျာ
ကျန်နေတာအရဖေကကျေးဇူးတင်ပါတယ်ခင်ဗျာ